ကျခိုင်းပြည်နယ်မင်းပြားနယ်ပုံနှချုံမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်တင်ဆက်ပေးပါမယ်။ကမ္ဘာနှက်ကိုဗစ်ကပ်ရောဂါကြာတဲ့ကြောင့်စစ်ပွဲတွေရပ်တန့်ပြီးရောဂါထိန်းချုပ်ရေးကိုအာရုံစိုက်ဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံနောက်ချမ်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စတွေမှာတော့တိုက်ပ Yamon ye now Yamon beta gamon no. The feeling chong ye wa memon no. Paya problem up to the chari. I would only. Who send my well out gun eh? When I well out to go, shooting, outbebo dazi, he played on, ship it down any road. Jeff I done the senior bogey and a little yaga punch about it.
မင်းပြမြို့နယ်ရမောင်တရာနီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်တံရရရှိမှုရှိတဲ့အပြင်စစ်တီတချို့ဖမ်းဆီးခံရတာဖြစ်ခဲ့တယ်လို့စစ်တပ်နဲ့နှိစတူဒေသခံသူကပြောပါရယ်စစ်တပ်ကထိခိုက်မှုများတယ်ဖမ်းထားတယ်လို့ပြောတယ်ဟိုဘော်ကြီးတယောက်ငါလည်းအားကြောင့်တော့ပြောရယ်အတိအကျမပြောသေးဘူးဒါပေမဲ့ဒီမနေ့မင်းပြတိုက်ပွဲဖြစ်ပွားတဲ့အကြောင်းမသိရှိသေးဘူးလို့တမတော်ပြောရေးဆိုခွင့်ရ ဆက်တဲ့နေ့ပြည့်အသိမ့်မှတ်နေနဲ့မြို့သွင်းအချက်ချာကြတဲ့ရံမောင်တမတော်စခန်းကိုပြင်မထားတိုက်ပွဲပုံပေါ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်မနစ်ကဧပြီလ10ရက်နေ့မှာလဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ရဲတပ်ရင်းနဲ့လက်နက်ကြီးစခန်းတွေကိုအေးအေးဘက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်မနစ်ကလည်းပုံနှွံ့မြို့နယ်တောချောင်းပြားဒေသဘက်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပုံနှွံ့မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်မနစ်ပိုင်းကြီးကဖြစ်တယ်ဒီလောစားတိုင်းနဲ့ပေါက်တုံးနေကြဆိုတော့အဲ့ဒီကြောင်စမ်းတစ်လျှောက်မှဖြစ်နေမနစ်ကတော့အပြင်းထန်ဆုံးပဲဟိုတနိုင်းလောက်ကလေးကဒီဝဟိန်တွေပုံကြီးကြီးတယ်ဖြစ်တယ်တနေ့လုံးပေါ့ငါးနိုင်ရင်းသားမှမဟိုကဟယ်လီကော်ပတာကြီးပြန်သွားတယ
်မနေ့ကပုံနှချိုးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောရေးစုခွင့်ရှိသူဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ပုံနှချိုးဘက်မှာတော့မနေ့ကတော့တို့ကြည့်တွေ့မှုရှိတယ်ပေါက်တော်ပြင်းရဲ့အရှိတအားကျွန်တော်ဖြစ်တာဖြစ်တယ်သုံးနေရနေပေါ်ကြအေးရတော့မူမိုင်းဆဲပြီးတိုက်ခိုက်ခဲ့တာရှိတယ်ကျွန်တော်စီကဒဏ်ရာရှိသူအနေငယ်ရှိတယ်ဒီဘက်ကလည်းလက်နဲ့ခင်ရရရှိကြတာရှိပါတယ်ဗျာ
တိုက်ပွဲဖြစ်ပွားရာနီးကပိန်နေတော်နှီးပစိုးဖက်ကြပေါက်တော့ပြင်စတဲ့ကြေးရွာတွေမှာရက်ဆက်ဆုတ်တလူဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာကနေစွန့်ခွာထွက်ပြေးနေကြရတဲ့အတွက်လူအထိခိုက်မရှိဘူးလို့ဒေသခံတွေကဆိုပါတယ်မင်းပြားနဲ့ဘုံညွှန်းမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့အေအေပြောခွင့်ရကိုဆက်တွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေတစ်နေ့ဆက်တစ်နေ့ပုံမူပြင်းထန်လာသလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားသသိန်းခွဲကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ကဘာမှာတော့ကာယောကထိန်ချုပ်ရေးအယုံဆိုင်လာဖို့စစ်ပွဲတွေရာကြီးရဆိုင်ကြီးကုလသမဂ္ဂတွင်းမှုချုပ်နဲ့နိုင်ငံတကာဖွဲ့စည်းတွေကတိုက်တွန်းတာတွေကြောင့်တချို့နေရာတွေမှာတိုက်ပွဲတွေရဆိုင်နေကြပါပြီ။ဥပမာဆိုရင်စော်ဒီဥဆောင်တဲ့ညှို့ပေါင်းတပ်ဖွဲ့ဟာရီမင်ကသူတို့စစ်စင်ရေးတွေကိုရပ်ဆန့်လိုက်တယ်လို့ကိုလံဘီယာနိုင်ငံမှာဆိုရင်လဲလက်ဝဲတပုံတွေကဧပြီလ10ရက်နေ့ကစပြီးစစ်စင်ရေးတွေရပ်ဆန့်ကအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်လာကြပါတယ်။မြန်မာနိုင်ငံမှာတော့အေးအေးရခိုင်လက်နက်ကန်ဖွဲ့ကိုအစိုးရကအကြမ်းဖက်ပွဲဖြစ်ပြီးခဲ့တဲ့လကကြီးညာခဲ့ပြီးနောက်တိုက်ပွဲတွေပြင်းထန်လာပါတယ်။ရှေ့ဆက်ပြီးတော့လဲတိုက်ပွဲပိုပြင်းလာမဲ့အလားအလာရှိတယ်လို့ရခိုင်ရေးလိမ့်လာသူတွေကယူဆပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။